Tayari Chin Town Hema, Tingting Kantara at the Baymouth Down Darinet, Wuyan Pidu Rigo, Diganet Tayari the Yayong, my young Tosi Sevare, Dissi Mugo, Lula be the Yamiatare, the Yaye Siemu Home House Rago, Goran Tishin, I'm boning and got under Mandacho, Layavli La Kedarelu, Down Nari Pekka, Lepa, Samya Bini at Joe Sound Shiniga Piovare, Tayari Town and Tingting Tare, Down Nari Tega, Atama Pidde, Down Nadu Ugo, Ama can be like be Gleetung at the Yayong, my Selet the Yayan Sayama Pipare, at this except Mimian Tare Masumunga.
ပြပါဟုတ်ကဲ့ပါပြထမ်းပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လက်ဗရန်မြို့မှာအကြံဖတ်ဖြိုခွင်းခံခဲ့ရပြီတဲ့နောက်ဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်မောက်ကျောင်းသားတွေနဲ့ဝင်းရံပြည်သူပေါင်း80ကျော်ကိုတာယာဝတီထောင်မှာထိန်းသိမ်းထားလိုက်တာဖြစ်ပါတယ်ဒီကနေ့မေလ၁၂ရက်နေ့မှာတော့တာယာဝတီတရားရုံးမှာဒုတိယအကြိမ်ရုံးထု နိုင်ငံအပါအဝင်၄နိုင်ငံကတန်တမန်အချို့တရားခွင်ကိုလာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုပြောပါတယ
်။ဂျာမနီနိုင်ငံရဲ့အမေရိကန်နိုင်ငံရဲ့ကျေးဇူးနိုင်ငံရဲ့ကျင်းနိုင်ငံရဲ့ဂျာမန်ဟျူမန်ရိုက်ဒီဖန်ဒါစ်ကအစ်တော်အားကြောင့်ဆိုင်ရာညှိနှိုင်းမှုတွေတော့သူတို့ကလည်းနားမလည်သေးတော့ပါဘူး။အလုံးမျိုးနိုင်ငံကနေပြီးလာပြီးတော့ကျောင်းသားတွေနဲ့တွေ့ဆုံကြလို့တရားရုံးမှာကွက်ချက်ပေးတဲ့ပုံစံတရားစီရင်မှတ်တမ်းတွေပုံစံတော့ဆက်လက်တရားစီရင်ဟောင်းဟောင်းနဲ့ပတ်သက်ပြီးတော့သူတို့တရားချက်နဲ့ယူတာပါတယ်။အဲဒီလိုရဲမှုဥပုံကဒီလိုမျိုးနဲ့ကျောင်းသားတပိတ်ကိုကျုပ်ကွဲပါတယ်ဆိုတော့ရှိရမတတရားတွေကပြည်နာတော့အဆင်ရောက်ပါတယ်အဲ့တော့ဒီနေ့ကျောင်းသားတွေကြီးရလဲသူရိုင်းနေနေမှမိတ်တဲ့ပုံပါဗန်သားချက်တွေကြက်တာသူတို့တန်တမာနေနားတော့အဲ့တော့ဆိုလိုတာကတော့နိုင်ငံတကာကြီးစက်ရအကျဆုံးမှုနဲ့ပတ်သက်ပြီးမပြောမတာဘူးအစီအမင်းတရီနေတာနဲ့ဒီတရားသဖြင့်ဆုံးဖြတ်မှုပြုလုပ်စေတယ်အဲ့ဒါပါပဲ
တပိတ်မကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတရားဝရီအကျဉ်းထောင်ကနေဒီကနေ့ရုံးထုတ်စစ်ဆေးမှုမှာကျောင်းသားတွေကိုတရားစွဲဆိုထားတဲ့တရားလူကိုစစ်ဆေးခဲ့တာဖြစ်တယ်လို့ရှင်းနေကပြောပါတယ
်။ဒီကနေ့ကျင်းပတော့ဒီတိုင်းမှာတဲ့အမှုတွေပတ်သက်လို့စစ်ဆေးခြင်းတွေပါတယ်။ကျောင်းသားတွေကို
ဒီကနေ့ရုံးထုတ်စစ်ဆေးခြင်းအတွင်းမှာပဲအထင်းထင်းခံတပိတ်မကျောင်းသားတွေကအသက်၁၈နှစ်မပြည့်သေးသူတပိတ်မကျောင်းသားမောင်အောင်မင်းခိုင်ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သူ့ကိုဆွဲဆိုထားတဲ့အမှုကိုတော့ပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့ကလေးငယ်များဆိုင်ရာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ
်။အဲအောင်မင်းကျောင်းရှင်ကတော့အမှန်တရားပြောပါလိမ့်မယ်။ဒီကအသက်မကြီးသေးတော့ကလေးငယ်ဖြစ်ပြောင်းပြီးတော့အားကပေးပါတယ်။ဒီပါတော့လည်းပြင်းပြောရေးမိရဆိုတဲ့ကလေးအကျတော့ဒီစာပြီးတော့ final ကလေးအကျတော့ရတဲ့သူ့ကိုညာနေသေးရမီးအဲ့ဒီပေါ်မှာမူတည်ပြီးတော့အခုကျွန်တော်နေနေကြည့်ရတာလည်းပဲဒါတရားရုံးကရမကန်လေးကြအမမာကလည်းတကယ်ဟုတ်လို့ကြည့်ကြည့်ပေါ်ပါကျေးတာပေါ့ကျေးကအမေမတင်မှဒါတော့မှမလုပ်ခဲ့တဲ့အတွက်တရားဝင်ရောက်တော့တရားရုံးကဆရာဝန်ကိုစစ်ဆေးပြီးမှပြန်ဆုံးဖြတ်ပေးရမှာဖြစ်ပါတယ
်အတမပြည့်သေးလို့အမကန်နဲ့ပြန်လွတ်လာတဲ့ရွှေဘိုခရိုင်အခြေခံပညာကျောင်းသားတမကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ဟာလေဗရန်ကျန်းဖတ်မှုအတွင်မှာရဲလုံကြုံရေးတွေရဲ့အုပ်စုလိုက်ရိုင်းနှက်ခြင်းကိုခံနေရပုံကိုနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခြင်းခံခဲ့ရတဲ့အတငယ်ဆုံးတပိတ်မောက်ကျောင်းသားလည်းဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစူပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုပြီးရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်။သူတို့ကိုနောက်တစ်ချိန်ရုံးချင်းရက်ကတော့မေလ26ရက်နေ့မှာပြန်လည်ရုံးတင်စစ်ဆေးအောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်ရှင်တွေကပြောပါတယ်ရှင်။